တံတောင်ဝင်းမြမမြမစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေး CDM လှုပ်ရှားမှုဆန္ဒပြမှုတွေနဲ့အပြင်းထန်ဆုံးနှိမ်နှင်းမှုဖြင့်မန္တလေးမှာမနေ့ကမြို့စုံမြကန်းပေးကအောက်ခြေရဲစားပြည်သူတွေခံစားလိုက်ရပြီလို့လှုပ်ရှားမှုမှာပါဝင်သူတွေကဆိုပါတယ်ကျန္နာဘုံစစ်မောချင်းလှုပ်သားတွေရဲ့ CDM လှုပ်ရှားမှုကိုကူညီပေးခဲ့တဲ့အနီးဝန်းကျင်ကဒေသခံတွေအဓိကခံစားခဲ့ရတဲ့ဒီလိုပြောခွင့်မှုဘလို့စတင်ဖြစ်ပေါ်ခဲ့တာနဲ့ရှင်းသက်ဘလို့ဖြစ်လာမှာကိုဥဆောင်ပါဝင်နေသူတွေပါဝင်ဒီချိုခွေးမှုကိုမျက်မြင်ကြုံခဲ့တဲ့အလို့တရင်တော့သူတို့ကိုမေးထားပါလေမန္တလေးမြို့ကဆက်ရနာရှင်စန့်ကျင်ပြည်သူ့အင်အားများချိတ်ဆက်ညီနိုင်ကော်မတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာသေသာဆန်းက
ဒီတက်မြဲဒီလိုယုံကြည်ရအောင်ပေါ့နော်ဒီတင်းမောတဲ့သိကိုထောက်ဖို့ဖိအားပေးတဲ့အမိန့်ပေးတယ်ပေါ့အဲ့ဒီမှာဒီဝန်ထမ်းတွေကကျတော့လုံးဝလက်မခံနိုင်ဘူးပေါ့နော်သူတို့ကမောင်းမို့တော်တယ်ဝန်ထမ်းတွေကလက်မခံနိုင်တဲ့စေတနာတက်တယ်ပေါ့အဲ့ဒါကိုကျော်အဲ့ဒီအလီနာနေရက်ကွက်ကတိပြီးတော့ပြည်သူလူထုတွေကဝန်ထမ်းတွေကိုဒီအားပေးထောက်ခံတဲ့အမိန့်နဲ့ဖြစ်နေတဲ့ကျွန်တော်တို့ဒီကြာရုပ်ဆိုတာပေါ့50တလန်ဒီကျွန်တော်တို့ကန်နာနာပေါ့နော်ဒီအောင်ဒီမြေပေါ်မှာကျွန်တော်တို့ဒီလူစုလူဝေးနေကျွန်တော်တို့ဒီကြောက်ဆန္ဒပြတာပေါ့အဲ့ဒီမှာဒီလုံးလုံးကြီးတွေအရင်ဆုံးရဲပြီးအစ်ကားတွေပါရှင်အများကြီးလို့ရောက်တာဒီနေ့တွေမှာလည်းပြစ်တယ်နောက်အစိုးရကတော့ညနေပိုင်းပေါ့ဒီနေ့တွေတော့မှပြစ်တာတော့တကယ်ကိုကြည်ပန်းအစ်စ်ကြီးရဲကြီးကိုပုံနေတယ်ကျွန်တော်တို့ကတကယ်စစ်ပွဲတစ်ခုမှပြစ်တယ်လို့ပြစ်တာပါပဲ
ဒါအပြင်ဒီမန္တလေးဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်နေတဲ့ကနောင်အင်စတီကျူအမှုဆောင်ဒါရိုက်တာကိုစမ်းမြတ်စုကလည်
းဒီတင်းမောကမှာကျဲသူစီတော့ပြိနေတယ်လို့ထုတ်ပြန်တယ်ဒီကသစ္စာကိုနိုင်ပြီလို့ကာကာညာတွေမှာပါတဲ့ဒါရိုက်တာတင်ရသူတွေကိုသိရပါညာတွေရောက်တဲ့လူကလည်းအများများတို့ထိတဲ့တွေ့တဲ့ကိစ္စတွေမျိုးမလုပ်ပဲနဲ့ကျွန်တော်ဒီလိုခွဲဖို့ကိစ္စကျွန်တော်ညော်အဆင်ပြေတယ်ဒါတော့ပြန်ဖို့လုပ်နေချိန်မှာရဲနဲ့စစ်ကားတွေပေါင်းပြီးကားတွေရောက်လာပြီးတော့မှလေးလေးလေးလံပိတ်ပြီးတော့မှဒီဆိုရောအတေရောဒီကြီးကားပါညာတွေနဲ့လည်းချိန်ခင်းနေတာတုတ်တဲ့ချိန်မှာဒီလူကြီးရောက်တော့လည်းထပ်တော့ရောက်လာတယ်ဟာမထားတဲ့ချိန်မှာစီးရဆက်တွေတုံးပြီးတော့ချိန်ခင်းလာတယ်ဟုတ်ကဲ့
ဒီဖြစ်စင်မှာရှိနေခဲ့တဲ့မန္တလေးအခြေဆိုင်အလွတ်တရေတော့ကိုစက်ယူကျော်ကလည်
းကျွန်တော်လည်းအဲ့ချိန်မှာရှိပါရဲ့အနာရီ55လောက်မှာအနာလန်နဲ့ဒါဘုံဘုံမတင်တာမှာဒါမှဥက္ကဋ္ဌဥဆုံးရပါတယ်ဒီသူတို့ကြီးကြတဲ့ဟာရအောင်တည်တာကိုပြရမယ်ပြပြီးတော့ဒီလိုဇုံးကြီးဆန်ခါတီးပြီးတော့ဒါအနေမှာခုနကပြတဲ့အိုင်ဝန်ကြီးဒီကမှာပြန်နေပြမယ်ပြနေအချိန်မှာပဲဒါဆိုတော့ဖြုတ်ခွင်းဆန်လာရောက်မှာအမပိုင်းမှာတော့တနက်ချက်ပေါင်း50ကျားတဲ့တန်းကျဲပေါ့နော်မင်းလေးမှာတော့ဒီအာနာတေးမီဒီနောက်ပိုင်းမှာဒီမှာဦးဆုံးကြီးသူ့ခွင်းတာအကြီးကျယ်ဆုံးရဲ့တိခိုက်တရားမှုအများဆုံးဒီဆုံးမှုအများဆုံး
ဒီတိခိုက်တိဆုံးတရားမှုပေါ်ဒေါက်တာသေသာဆန်းကပွဲချင်းပြီးသူတိဆုံးတာအပြင်နောက်ထပ်အ ਨੇ ဆုံးသူတိဆုံးက
ဒီလူမျိုးပါတရားရနေတဲ့ပုံစံတွေကရှိတယ်တရားကြတော့ပြင်းထန်တဲ့လူက9လောက်ရှိတယ်။နောက်ကျွန်တော်တို့ဒီတရားရတဲ့လူအားလုံးကတော့အ ਨੇ ဆုံး50ဆိုတော့ပြီးလာတယ်ကျွန်တော်တို့ဒီပြောင်းဝင်ရတဲ့ဖြစ်။အဲတော့ကျွန်တော်တို့အိမ်မှာဖန်ပြီးခံတဲ့ပုံစံတွေကအ ਨੇ ဆုံး60ကျန်းရှိတယ်လို့သိရတယ်ပေါ့နော်။အဲ့တော့ပြစ်တာခတ်တာကတော့တတော်ကိုစုစုပေါင်းနောက်ဆုံးထွက်ပြေးတဲ့လူတွေကိုလက်ကွက်ဖက်ချီဝင်ပြီးပြစ်တယ်ဗျာ။နောက်မီဒီယာတွေကိုလည်းပြစ်တယ်ပေါ့။နောက်ဆုံးဝင်လာတဲ့ဒီလူနာဒီလူမှုကြီးကြီးတွေကားတွေကသာပြစ်တယ်ဗျာ။တတော်ကိုစုစုပေါင်းကျွန်တော်တတော်ကိုပြစ်ပါတယ်။စနိုက်ပါနဲ့ကိုပြစ်တယ်ဗျာ။အဝေးကနေအခုတော့ဒီဆိုးလို့ဆိုအဲ့ဒီလက်ကွက်ပေါ့နော်။အဲ့ဒီ50တန်းကလက်ကွက်ဒီလေတောက်လာဒီကိုရင်ကိုမနေရတဲ့အစ်ကိုရောက်ကြတော့အဲ့ဒီမိသားရဖုန်းကြီးကြောင်းကြီးဟာသွားပြုပြီးတော့နေရတဲ့အစ်ကိုတောက်နေတော့သူကသူ့ဘွားဘွားဒါခတ်တာကြီးလုပ်ရတယ်ဗျာ
အဲ့ဒီတော့အဓိကဘာကြောင့်အခုလို့ဖြစ်ခွဲတာဖြစ်လာပါလဲဆိုတာကိုကိုစန့်ယူကျော်က
ဒီညံလှူရှားမှုမှာမှရေးထားပါသူခွင့်နေကြတော့နော်ဒီကရေးချောင်းပါဗျာဒီညံလှူရှားမှုတွေမှာမတလေးကတော်လေးတစ်နေ့ဝင်နေသူ့ရဲ့ရန်နေရကိုစန့်ကျင်ပါဒီကစားတဲ့ကြာရတော့မကြည့်ချာ
ဒီအကြောင်းရင်းပေါ်ကိုတမ်းရဆိုကတော့
ကျွန်တော်နိုင်ငံကတန်ရုံကြီးပညာကြီးမရှိတော့ဒီအကြောင်းဖြစ်မှုတွေပို့ပြီးဆွေးနွေးတာမျိုးရှိတယ်လို့ယူဆတယ်ဒီနောက်တစ်ခုကတော့ဒီကျွန်တော်မန္တလေးမှာကသူတဲဝန်မှုတွေမှာဒီဘုဆွမ်းတာရှိတဲ့ဖာမျိုးတွေစပြီးဆိုတော့သူ့ခွင့်ပို့လုပ်လာတယ်လို့ကျွန်တော်တို့ယူဆပါ
ဒီပေါ်ရှေ့မှာဆက်ဖြစ်လာနေတာကိုဒေါက်တာဒေသာဆန်းက
ကြောက်အောင်ဖိတ်ထုတ်ပြီးဖြစ်ပြီးအခုအကျဉ်းဆက်ပြီးကျွန်တော်တို့အလီနေရတော့ဘာမှတုံ့ဆုံသွားခြင်းမရှိဘူးတက်လက်ဆန့်ကျင်ကန့်ကွက်ဆန္ဒပြုတော့မှဖြစ်ပါတယ်အဲ့ဒါနဲ့ပြန်ဆိုရင်ကျွန်တော်မန်နေပြည်သူတွေကအနာဖုတ်ဖို့ဝေးကြီးကိုအကြီးကြီးတက်တက်ကြီးမကြမှာဖြစ်ပါတယ်
တကယ်တော့ဆေးရနာသိမ့်ပြီးဆက်ကျင်လှူရှားမှုတွေထဲမှာနေပြည်တော်မှာပထမဆုံးသွေးနေကြသိဆုံးမှုဖြစ်ခဲ့ရပြီးအခုမန္တလေးမှာဒုတိယချိန်သိဆုံးမှုတွေဖြစ်လာရတာပါခင်ဗျာကျွန်တော်ဝင်းမြန်ပါ